82ကြိမ်မြောက်ကချင်ပြည်နယ်နေ့ကိုတော့ကချင်ပြည်နယ်အစိုးရကဦးဆောင်ပြီးကျင်းပမှာဖြစ်ပါတယ်။ဒါမဲ့ January 10ရက်နေ့မှာကျင်းပမယ်ကချင်ပြည်နယ်နေ့အခမ်းအနားမှာတော့ရိုးရာအတိုင်းမနှောပွဲကိုထည့်သွင်းကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်တယ်လို့ပြည်내အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ဒီနှစ်ကချင်ပြည်နယ်နေ့မှာမနှောပွဲထက်သွင်းမကျင်းပါဘူးအစပိုင်းမှာဆုံးဖြတ်ခဲ့ကြပေမဲ့အခမ်းအနားကိုအတိုင်းပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်တဲ့အတွက်ရိုးရာအတိုင်းပြန်လည်ကျင်းပဖို့ကချင်ပြည်နယ်အစိုးရကဥဆောင်သွားမယ်လို့ပြည်내အစိုးရတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။မနှောပွဲကော်မတီသူတိုင်းရင်းသားကော်မတီရဲ့လုပ်ခုစူးစမ်းတော့လဲစလုံးရွေးချယ်မှုကိုအဆင်မပြေကြဘူး။မပြေကြတဲ့အတွက်ကျွန်တော်တို့ကမနှောပွဲမလုပ်တော့ဘူးကချင်ပြည်နယ်နေ့ပဲလုပ်မယ်ဆိုပြီးတော့ဆုံးဖြတ်ပြီးသွားပြီ။ထို့တော့လည်းအကြီးကဲလာမယ့်စီးစဉ်ကြတော့လဲသူကမပြဖြစ်စီခြင်းလေဆိုတော့ကျွန်တော်တို့အစိုးရဖွဲ့ရနေပြီးတော့ကြားဝင်ပြီးတော့မနှောပွဲကိုကျင်းပပေးရခြင်းဖြစ်ပါတယ်ကချင်ပြည်နယ်လေးကတော့ထုံးစံနိုင်ပေါ်ရှိပြီးသားဘာမှပြဿနာမရှိပါဘူ
းအဲ့ဒီအခမ်းအနားကိုကချင်ပြည်နယ်အစိုးရအဖွဲ့ကကျင်းပပြုလုပ်တဲ့ကချင်ပြည်နယ်နေ့အခမ်းအနားလို့ခေါင်းစဉ်တက်ဖို့ရထားသလိုကချင်ပြည်နယ်နေ့ကိုဒီနှစ်မှာတရထဲတာကျင်းပမှာဖြစ်ပါတယ်ဒါပေမဲ့အရင်နှစ်တွေတုန်းကအတိုင်းဆောင်ရွက်သွားမယ်လို့လည်းပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်ဒါအပြင်အခုလာမယ့်10ရက်နေ့မှာကြာရောက်မယ့်82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားမှာမနှောပွဲကိုပြည်လဲထက်သွင်းချင်းမသွားမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လူမျိုးစုတွေကြားထဲမှာဂျင်းဖော်မုံတော့အန်ထွဲနဲ့ကချင်မုံတော့အထွဲဆိုတဲ့စကလုံးအသုံးနှုန်းပေါ်အငင်းပွားမှုဖြစ်ခဲ့ကြတဲ့အတွက်ဒီနှစ်မှာမနှောပွဲတော့ထက်သွင်းမချင်းပါဘူးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။စကလုံးအသုံးနှုံးပေါ်အဖွဲ့အစည်းတွေကြားထဲမှာအငင်းပွားနေကြပါမယ်။ဘလို့စာလုံးမဲ့တက်တက်ပြည်သူအများစုကတော့မနှောပွဲကိုကျင်းပစေချင်ကြတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်နေ့အခမ်းအနားကိုအခုလာမဲ့တောက်ကြနေမှာမနှောကွင်းမှာကျင်းပမှာဖြစ်ပြီးမနက်9နာရီမှာစတင်မှာဖြစ်ပါတယ်။အဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်ပြီးဖွင့်ပွဲအခမ်းအနားပြီးသွားရင်မနှောအကကမဲ့အစီအစဉ်ကိုအရင်နှစ်ကပုံစံအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပျော်ပွဲရှင်ပွဲတော့ကျင်းပမှာမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်က82ချိန်မြောက်ကချင်ပြည်နယ်နေ့ကိုမနှောကော်မတီနဲ့ရင်ကျေးမှုအဖွဲ့တို့ပူးပေါင်းပြီးပျော်ပွဲရှင်ပွဲတွေပါထည့်သွင်းကျင်းပခဲ့တာပါ။ကချင်လူမျိုးရိုးရာရင်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဘူးတကုံကတော့အားလုံးပျော်ပျော်ပါပါဆင်နွှဲကြစေချင်တယ်လို့ပြောပါတယ်
။အရင်ကတော့3ရက်မိနစ်တုန်းကအလုပ်ခဲ့တာပေါ့။ဒီနေ့ကဒီအစိုးရပဲလုပ်တယ်ဆိုတော့တရက်ပဲတို့လုပ်မှာပေါ့။ဒီလိုရှင်တော့ကျွန်တော်တို့ပျော်ပွဲရှင်ပွဲလည်းပဲမရှိဘူးပေါ့မနေ့တုန်းကကျွန်တော်တို့ပျော်ပွဲရှင်ပွဲလေးလုပ်ပြီးကြတာ။မနှောအကရင်းလည်းနေ့ရက်ကတော့ဖြစ်နိုင်လို့ရှင်အားလုံးပြည်သူလူပြည်နေသားတွေကျွန်တော်တို့ကချင်မျိုးနယ်အားလုံးကဝမ်းပန်းတသာကြီးပွဲကိုဆင်နွှဲနိုင်လို့ရှင်တော့ဘလို့များကောင်းမလဲပေါ့
ကချင်ပြည်နယ်နဲ့အခမ်းအနားမှာ Jane Force ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်ကြာအသုံးပြုခဲ့ပြီးပြီးခဲ့တဲ့နှစ်က Jane Force အစားကချင်လို့ရေးခဲ့တာကြောင့်အခမ်းအနားမဟုတ်ဘူးမိရှုဖြက်စီးခံရပြီးမူလက Jane Force ဆိုတဲ့စကလုံးကိုသာပြန်လည်အသုံးပြုခဲ့ရပါတယ်။ဒီနှစ်မှာတော့အဲ့ဒီလိုစကလုံးအသုံးနှုံးတွေကြားအငင်းပွားနေကြတာကြောင့်ပြည်နယ်အစိုးရကဥဆောင်ခြင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။